မြန်မာနိုင်ငံအနှံ့မှာစစ်အင်အားတွေတိုးချဲ့ချထားနေတာနဲ့အကြမ်းဖက်လုပ်ရက်တွေပိုများလာနေတဲ့အပေါ်လူ့အခွင့်အရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးမီရှယ်ဘက်ချလက်ကသတိပေးလိုက်ပါတယ်။ခရီးရန်ဖျားချောင်းတွေပါဝင်လက်နက်ကင်အုပ်စုတွေကိုရောအရက်သားတွေကိုပါပြစ်မှတ်ထားပြီးလက်နက်ကြီးတွေနဲ့တိုက်ခိုက်တာတွေပိုများလာနေတယ်လို့မီရှယ်ဘက်ချလက်ကပြောပြီးမြန်မာနိုင်ငံအခြေအနေပိုပြီးဆိုးလာနေတာကိုသတိပေးတဲ့အကြောင်းနဲ့သူ့ရဲ့ပြောခွင့်ရရာဗီနာရှန်ဒါဆာနီကဂျနီဘာမြို့မှာဒီကနေ့လုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောသွားပါတယ
် In just over 4 months Myanmar has gone from being a fragile democracy to a human rights catastrophe
ပြီးခဲ့တဲ့လေးလအတွင်းမှာပဲမြန်မာနိုင်ငံဟာအခြေမခံသေးတဲ့ဒီမိုကရေစီအခြေအနေကနေလူ့ခွင့်ရေးဆိုင်ရာကပ်ဘေးဒုက္ခနဲ့ရင်ဆိုင်နေကြရပြီလို့မဟာမင်းကြီးကပြောတဲ့အကြောင်းပြောခွင့်ရရှန်ဒါဆာနီကပြောသွားတာပါကရားပြည်နယ်တွေကဒေသခံတသိန်းတသောင်းဝင်းကျင်နေရွှန့်ခွာထွက်ပြေးနေကြရတယ်ဆိုတာယုံကြည်စိတ်ချရတဲ့သတင်းတွေကိုရထားပြီးဖြစ်တယ်လို့လည်းမဟာမင်းကြီးဘက်စလက်ရဲ့ဒီကနေ့ထုတ်ပြန်ချက်မှာပြောထားပါတယ်။ကုလလူခွင့်ရေးဆိုင်ရာယုံရဲ့ခိုင်လုံတဲ့သတင်းရင်းမြစ်တွေအရဖေဖော်ဝါရီလ၁ရက်နေ့ကလေးကစလို့လုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့လက်ချက်နဲ့သေဆုံးခဲ့သူအနည်းဆုံး860ရှိသွားပြီလို့ပြောပါတယ်။ဒါ့အပြင်စက်ကျင်ကက်ကွယ်ပွဲတွေအတွင်းစစ်အစိုးရကိုစန့်ကျင်သူတွေသတင်းတောက်တွေနဲ့တက်ကြွလှုပ်ရှားသူတွေပါဝင်လူပေါင်း 4,800 ကျော်ကိုဥပဒေမဲ့ဖမ်းဆီးချုပ်နှောင်ထားတဲ့အကြောင်းလဲကြေညာချက်မှာဖော်ပြထားပါတယ်။ဒီလှုပ်ရက်တွေနဲ့ပတ်သက်လို့စစ်ဖက်ခေါင်းဆောင်တွေတဦးချင်းစီအနေနဲ့တာဝန်ယူရမှာဖြစ်တဲ့အကြောင်းလဲ Miss Batchelor ကပြောပါတယ်။လာမယ့်ဇူလိုင်လရဲ့ကျင်းပဖို့ရှိတဲ့လူခွင့်ရေးကောင်စီအစည်းအဝေးမှာမြန်မာနိုင်ငံနောက်ဆုံးအခြေအနေကိုမဟာမင်းကြီးဘက်ချလက်ကတင်ပြဖို့ရှိတယ်လို့မဟာမင်းကြီးယုံကပြောပါတယ်ရှင်